왔네.
오케이, okay, 고마워. 네, 제가 오늘 나는 것이 미역.
오케이. 서로 저녁 비유에도 그로 비단 뜻으로 미명군 비가 제주와.
오케이 와.
아구 디 아메리칸 나간고 구득하고 라래 기이즈 마워 너. 디 아메리칸 소야 당원 시두네 뜻으로 문. 야메로 저녁 명령 마래. 에러 블루뮤 장원아리 수인해 비와.
디가 저녁 State Department, Democracy, Human Rights and Labor ကတာဝန်ရှိသူတွေနဲ့ကျွန်တော်တို့တွေ့ပြပါတယ်။အဲဒီဘက်တခြားအဖွဲ့အစည်းတချို့တွေနဲ့လည်းကျွန်တော်တို့တွေ့ပြပါတယ်။တွေ့တဲ့အခါမှာတော့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေ၊နောက်လက်ရှိရခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတွေ၊ဒါတွေကိုတော့ကျွန်တော်တို့ယူပြီးအဆွေပြစ်တာရှိပါတယ်။နောက်တစ်ခုကအမေရိကန်ဘက်ကမြန်မာအရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မဲ့အရာတွေကိုလည်းကျွန်တော်တို့ဆွေးနွေးပြပါတယ
်။ဟုတ်ကဲ့။ဆိုတော့ဒီမြန်မာနိုင်ငံမှာဟောလားအခုအချိန်မှာနိုင်ငံရေးအကျဉ်းသားတွေရှိနေသေးတယ်ဆိုပြီးတော့ကိုယ်ကြည့်တော့ဟလာနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ပေါ့နော်ဒီ AAPB ကနေပြီးတော့ထုတ်ပြန်လာတာကျွန်တော်သတိပြုမိပါတယ် NLD အစိုးရလက်ထက်မှာဒီနိုင်ငံရေးအကျဉ်းသားကအခုဘယ်လောက်ထိရှိနေသေးလို့လဲခင်ဗျာ
ကျွန်တော်တို့ထောင်ချပြီးတာက42ရောက်အမှုရေးဆိုင်နေတာကရောက်100လောက်ရှိပါတယ
်ဆိုတော့ဒီလိုဒီမိုကရေစီကိုဖော်ဆောင်မယ်ဆိုတဲ့အခြေအနေမျိုးပေါ့လေဟလာဒီအစိုးရကိုပြန်ကြည့်ရင်လေဒီအစိုးရမှာပါဝင်တဲ့လူတွေလွှတ်တော်မှာပါဝင်တဲ့လူတွေတဲမှာတစ်ချိန်တော့နိုင်ငံရေးကျင်းသားဖြစ်ခဲ့တဲ့သူတွေလည်းရှိတယ်ဒီလိုလူတွေဟာလာစီမံခန့်ခွဲအုပ်ချုပ်နေတဲ့ကာလမျိုးမှာနိုင်ငံရေးကျင်းသားဆိုတာရှိသင့်ရလားခင်ဗ
ျတကယ်တော့ဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ပေါ်ကိုရောက်တယ်ဆိုရင်တော့နိုင်ငံရေးကျင်းသားဆိုတော့ရှိ ਉ မရှိရတော့ပါဘူးအခုနိုင်ငံရေးကျင်းသားရှိနေတယ်ဆိုတာကဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ပေါ်ကိုမရောက်သေးဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်တစုံလီကကျွန်တော်တို့လုတ်ပင်ဝင်တွေလုတ်လို့ရတာတွေရှိနိုင်တယ်ဒါပေမဲ့လုတ်လို့မရတာတွေလည်းအများကြီးရှိနေပါသေးတယ်အထူးသဖြင့်တော့2008ဖော်စည်းပုံအခြေခံဥပဒေကစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားဖို့အတွက်အဓိကအနှောက်အယှက်အဟံတာဖြစ်နေစေပါတယ်နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စမှာလည်းကျွန်တော်တို့ကအရေးအတွက်ကိုရင်ကျွန်တော်တို့ပြောလို့မရပါဘူးနိုင်ငံရေးအကျဉ်းသားဖြစ်စေတဲ့အဓိကအကြောင်းတွေကိုရှင်းနိုင်မှနိုင်ငံရေးအကျဉ်းသားကိစ္စကပြတ်တော့မှာပါနိုင်ငံရေးအကျဉ်းသားအဓိကဖြစ်စေတဲ့အကြောင်းတွေကဥပမာပြည်တွင်းစစ်ပေါ့ဒါကနိုင်ငံရေးအကျဉ်းသားတွေအများကိုမွေးထုတ်ပေးနေတယ်လို့ကျွန်တော်ပြောလို့ရတယ်။အဲဒီမှာမတရားသဖြင့်ဖန်ဆီးတာတွေ၊နှိမ့်ဆက်ညှိမ့်မှန်းတာတွေ၊ဥပဒေမတက်ဖြတ်တာတွေ၊ကျွန်တော်ပြောတဲ့ဒီ rape ကိစ္စတွေဒီလိုကိစ္စတွေကလည်းအများကြီးဒီလိုစစ်ဖြစ်နေတဲ့ဒေသတွေမှာဖြစ်တယ်။မတိမငြိမ်ဖြစ်နေတဲ့ဒေသတွေမှာဒီလိုကိစ္စတွေအများအများဖြစ်နေပါတယ်။ဆိုတော့ဒီကိစ္စတွေကိုမရှင်းနိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးကျင်းသားပြဿနာဖြေလည်မှာမဟုတ်ဘူး။မနေ့တနေ့ကပဲဒီကချင်ကျောင်းသားလေးတယောက်ပေါ့အသက်တော်မပြည့်သေးဘူး14နှစ်လောက်ပဲရှိသေးတယ်။ထောင်ထဲနှစ်နှစ်ချခံလိုက်ရတယ်။အဲ့လိုပဲကချင်သင်းဟုတ်စရာတွေကထောင်ထဲနှစ်ချခံလိုက်ရတာရှိတယ်။ဆိုတော့အခါကျတော့တိုင်းသားတွေကိုဒီလိုမတရားသိမ်းဆက်သွယ်မှုနဲ့ဖမ်းနေတယ်ဆိုလို့ရှိရင်အမျိုးသက်ပြန်လည်တိမျက်ရည်တို့လည်းအများကြီးနှောက်ယှက်ဖြစ်စေမယ်။အမျိုးသက်ပြန်လည်တိမျက်ရည်ဆိုတာယုံကြည်မှုနဲ့သက်ဆိုင်ပါတယ်။ဆိုတော့ဒီအဲ့အတွက်တကယ်တမ်းဖမ်းနေတာကလည်းကြည့်လိုက်တယ်ဆိုလို့ရှိရင်ဒီတက်မတော်ဘက်ကဖမ်းနေတာလည်းရှိတယ်။အဲ့လိုပဲအခုခေတ်မှာပိုဆိုးလာတာကရောသူရသားတွေကိုဖမ်းတာတက်မတော်တခုလည်းမဟုတ်ဘဲနဲ့တိုင်းသားလက်နက်ကင်တပ်တွေကလည်းဖမ်းလာတာရှိပါတယ်။ဆိုတော့ဒါကကျွန်တော်တို့နိုင်ငံအတွက်စိုးရိမ်စရာကောင်းတယ်
။အဲ့တော့ဒီနေရာမှာပေါ့နော်ဒီ NLD အစိုးရကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားဖြစ်ပါစေတော့ဆိုပြီးတော့ဒီလိုလုံနေတာမျိုးလားဒါမှမဟုတ်ရင်ဒီဖွဲ့စည်းပုံအရာမို့လို့ဟုတ်လားဟိုတက်မတော်ဒါမှမဟုတ်ရင်လူညိုရေးတက်ဖွဲ့တွေကဆောင်ရွက်နေတာမို့လို့ဟုတ်လားဒီနိုင်ငံရေးအကျဉ်းသားတွေကဖြစ်လာတာလား
အခုကတော့တကယ်လေးပို့ပြီးတော့ရောထွေးလာတာပြောနေတယ်ရှိပါတယ်ဥပမာတောင်ဆန်းစုကြည်ဝေဖန်လို့ဆိုပြီးတော့တရားဆိုရဲဆိုတော့ကိစ္စတွေလည်းရှိလာတယ်တကယ်တမ်းကျတော့ဒီအမေရိကန်မှာဆိုလဲဒေါ်နယ်ထရန့်ကိုသမရကိုဝေဖန်နေတာပါပဲဆဲဆုံနေတာတွေလည်းရှိတာပါပဲဒါပေမဲ့အဲ့လိုမျိုးလှုပ်လို့အတွက်အမေရိကန်မှာတရားမှုအဖမကအောင်ဆိုတော့ဒါကအစိုးရတွေဘက်ကသဘောထားကြည့်ရမယ်အဲ့လိုပဲဒီတက်မတော်ဘုကောင်းဆောင်တွေဘက်ကလည်းဒီလိုမျိုးသူတို့ကိုဝေဖန်လို့သူတို့ကိုဟိုမတရားသဖြင့်ပြောလို့ဆိုတော့ဖမ်းတယ်ဆိုတော့သူကတော့အတော်လေးကိုမဖြစ်တင်တဲ့ကိစ္စမျိုးတွေပါဒါတွေကသဘောထားကြည့်ကြည့်နဲ့ရှောင်လို့ရတယ်မဖမ်းမထားလို့လည်းရတယ်ဒါကပြုမှုအသေးလေးတဲ့ကိစ္စပါရာဇဝမှုတော့မဖြစ်တင်တဲ့ကိစ္စမျိုးတွေပါဒီလိုမျိုးကိုရေးကြီးကိုညံလုပ်နေတယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်အနာဂတ်ကတကယ်ကိုစိုးရိမ်စရာကောင်းပါတယ်။နောက်တစ်ခုကတကယ်တမ်းအမုန်းတရားကိုပြောနေတဲ့အမုန်းတရားအတွက်လှုံ့ဆော်နေတဲ့သူတွေကြတော့တကယ်ဖန်ဆီးထင်းသိမ်းနေတာရှိတယ်။ဒါတွေကိုမဖမ်းမဲနဲ့ဒီတိုင်းပဲလွှတ်တော်ပြတဲ့မျိုးတွေရှိတယ်။ဒါကတိုင်းပြည်ရဲ့ဒီတည်ငြိမ်မှုကိုအများကြီးနှောက်ယှက်ဖြစ်စေပါတယ
်။ဒီနေရာမှာပေါ့လေနိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဒီအစိုးရဘက်နဲ့ပတ်သက်တဲ့တာဝန်ရှိသူတွေကဟလာဟိုတားမြစ်ပယ်ချတာမျိုးတွေကျွန်တော်ကြားရတယ
်ဟုတ်ကဲ့ဒီကိစ္စကတော့အထူးသဖြင့်ကျွန်တော်တို့လည်းတော်တော်စိတ်မကောင်းဖြစ်မိပါတယ်အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေရဲ့ဒီထိတ်သည့်အစည်းအဝေးပေါ်မှာ နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကိုလုံးဝထည့်သွင်းမဆွေးနွေးတာတွေဆွေးနွေးဖို့အစီအစဉ်မရှိတာတွေကဟိုကျွန်တော်တို့တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ်။အလားတူပဲတခြားဒီမိုကရက်တစ်ဒီမိုကရေစီအင်အားစုတွေအခြားနိုင်ငံရေးပါတီတွေကလည်းနိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုကြပေါ်လာအောင်စ조사နေတာကိုကျွန်တော်မတွေ့ရဘူး။ဥပမာ SNL တွေပဲဖြစ်ဖြစ်လူပုံစံဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်အခြားဒီလိုနိုင်ငံရေးပါတီတွေကပေါင်းပြီးတော့အတူတူကတွဲလို့မယ်ဆိုလို့ရှိရင်တော့ဒီအတိတ်ပဲဖွင့်ဆိုချက်ကပို့ပြီးတော့အလားအလာကောင်းတဲ့အနေအထားမှာရှိနေပါတယ
်။ဟုတ်ကဲ့။ဆိုတော့ကိုကိုကြီးတို့ကနိုင်ငံရေးအကျဉ်းသားအကူအညီဆောင်ရှောက်မှုအပြင်ပေါ့လေဒီလူအခွင့်အရေးနဲ့ပတ်သက်လို့ပါဟာလားလှုပ်ဆောင်ခဲ့ကြတာဆိုတော့ဟိုလူအခွင့်အရေးအခြေအနေတွေကတစ်နှစ်တည်းတစ်နှစ်ပေါ့ဘလောက်ထိတိုးတက်လာတာမျိုးရှိပါလိမ့်မယ်။ဒါမှမဟုတ်ရင်နောက်ပြန်ဆုတ်သွားနေလို့ပ
ါလူအခွင့်အရေးပြောရင်တော့ကျွန်တော်နှစ်ခုပြောလို့ရပါတယ်။ဒါက promotion ပေါ့လူအခွင့်အရေးတိုးတက်ရေးတိုးမြင့်ဖော်ဆောင်ရေးတွေဘာတွေလုပ်နေတယ်လဲလူခွင့်ကိုကာကွယ်ရေးတွေဘာတွေလုပ်နေတယ်လဲပေါ့အခုဒီနောက်ပိုင်းမှာတော့ဒီလူခွင့်ရေး promotion ပေါ့တိုးမြင့်ရေးနဲ့ပတ်သက်ပြီးတော့အတော်လေးလုပ်လို့ရတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့ကာကွယ်ရေးဘက်မှာတော့တော်တော်များများကိုမလုပ်နိုင်တာမျိုးတွေရှိတယ်ဒါပေမဲ့တချို့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းလာမှုတွေလည်းအခုကျွန်တော်တို့တွေ့ရတယ်တချို့နေရာမှာရက်ဖက်အဖွဲ့အစည်းတွေစူးစမ်းမှုတွေကြောင့်ဒီရွာသားတွေကိုတတ်တဲ့ဒီတပ်မတော်သားတွေပြန်ပြီးအရေးယူခံရတာတွေတချို့ရဲတွေပြန်ပြီးအရေးယူခံရတဲ့ကိစ္စမျိုးတွေရှိလာတယ်မျိုးတွေတွေ့ရပါတယ်။ဒါကရက်ဖက်အဖွဲ့အစည်းတွေရဲ့တကယ်အဆုံးစားစားနဲ့လှုပ်ဆောင်မှုတွေကြောင့်ဒီလိုမျိုးတွေလုပ်နိုင်တာရှိတယ်။ဒါပေမဲ့လူ့ခွင့်ရေးကာကွယ်မြင့်တင်မှုအထူးသဖြင့်ကာကွယ်တဲ့အပိုင်းမှာတော့အများကြီးကျွန်တော်မလုပ်နိုင်ပါဘူး။တရားဥပဒေတော့ကျွန်တော်တို့အများကြီးဆက်ပြီးတော့စူးစမ်းပြီးလုပ်ကင်သွားအောင်ဖြစ်ပါတယ်။ဒါကတရားဥပဒေစိုးမိုးရေးနဲ့အများကြီးသက်ဆိုင်ပါတယ်။ကျုပ်ပြန်ပြောင်းလဲမှုတွေအများကြီးလုပ်အောင်ပါပါ
။ဟုတ်ကဲ့။ဟိုကျွန်တော်နားလေတာကကုဘူကြီးရဲ့ AABBB ဆိုလို့ရှိရင်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်ကူညီစောင့်ရှောက်ပေးတယ်။ဒါအပြင်ကိုအခုလိုပွင့်လင်းလာတဲ့ဟာ NLD အရသာအစိုးရလက်ထက်မှာမြန်မာပြည်တွင်းမှာပေါ့ AABB ကဘယ်လိုအစီအစဉ်တွေဘယ်လိုဟာတွေကိုလှုပ်ဆောင်နေတာရှိပါလဲ
။ကျွန်တော်တို့အခုဆိုရင်ဒီအစိုးရအထက်တန်းကျောင်းတွေပေါ့အဲ့ဒီအထက်တန်းကျောင်းတွေမှာလူ့ကွန်ရေးပညာပေးဆွေးနွေးပွဲတွေကျွန်တော်တို့လုပ်နေတာရှိပါတယ်။ကျွန်တော်တို့ရှမ်းပြည်နယ်ဘက်မှာကျွန်တော်တို့လုပ်ပါတယ်။ရှမ်းပြည်နယ်ဘက်ကအထက်ကကျောင်းချောက်မှာလုပ်တယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်နဲ့စက်တင်ဘာနှစ်လအတွင်းမှာဆိုရင်ဘကိုးတိုင်းနဲ့ကျောင်းပေါင်း83ကျောင်းပေါင်းကျွန်တော်လုပ်ခဲ့တာရှိပါတယ်။နောက်ပိုင်းမှာကျွန်တော်တို့ဒီဘကိုးတိုင်းနဲ့မှာပဲရက်ွက်အုပ်ချုပ်ရေးမှုတွေကိုကျွန်တော်တို့တရက်တာလူ့ခွင့်ရေးတင်နှံပေးဖို့ကျွန်တော်တို့ဘကိုးတိုင်းအစိုးရဘက်နဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာရှိပါတယ်။ဒါကလူ့ခွင့်ရေးမြင့်တင်ရေးအပိုင်းပေါ့နော်။ဆိုတော့ဒီမြင့်တင်ရေးအပိုင်းကိုလုပ်ရတဲ့အဓိကအကြောင်းကလည်းဒီလူ့ခွင့်ရေးဆိုတာကိုသိမှပြီးလို့ရှိရင်ကိုယ့်ရဲ့အခွင့်အရေးကိုလည်းသိဖို့လိုတယ်ကိုယ့်ရဲ့တာဝန်ကိုလည်းသိဖို့လိုတယ်အဲ့လိုမျိုးအခွင့်အရေးနဲ့တာဝန်ကိုသိမှလူ့ခွင့်ရေးကာကွယ်ရေးကပို့ပြီးတော့အားကောင်းလာပါပါဒါကြောင့်မို့ကျွန်တော်တို့ဒီလိုလူ့ခွင့်ရေးစွန့်နှုတ်ပွဲလေးတွေကိုနိုင်ငံအနှံ့မှာကျွန်တော်တို့ကြေကြေပြင်းပြင်းလှုပ်ဆောင်နေတာရှိပါတယ
်ဒီအစိုးရအခုလက်ရှိအစိုးရလက်ထက်မှာဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ဟာလားလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တို့အတိုင်းအတာတွေရောကိုဘူကြီးတို့ညမှန်းထားတဲ့အချိန်တိုင်းရောက်နေပြီလားဒါမှမဟုတ်ရင်ဘာတွေလိုအပ်ချက်တွေရှိနေပါ့
အခုကတော့မလျှောက်သေးပါဘူးမလျှောက်သေးတဲ့အပြင်ကိုလည်းနည်းနည်းဆွေးနွေးစရာအနေထားတွေတော့ကျွန်တော်တို့ပို့တွေ့လာရတယ်လို့ခံစားရပါတယ်ဥပမာဘာဖြစ်လို့လဲဆိုတော့ရန်ကုန်တိုင်း17မြို့နယ်အတွင်းမှာလုံးလက်စွာဆန်တော့ဖို့ထုတ်ကမရှိဆိုတော့မျိုးကိုနေလုံဝင်ကြီးကနေပြောလာတယ်ဆိုတော့အကကြတော့ဒါကဒီကျွန်တော်တို့ဒီမိုကရေစီကိုနောက်ပြန်သွားနေပြီလားကျွန်တော်လုံးလက်ခွင့်တွေကိုတဖြည်းဖြည်းနဲ့ပြန်ရုပ်သိမ်းနေပြီလားပေါ့ဒီလိုမျိုးကျွန်တော်တို့မေးခွန်းထုတ်စရာနေရှိပါတယ်ဒါကနောက်တစ်ခုကလည်းဒါကလုံခြုံရေးပိုင်းနဲ့ပို့ပြီးတော့သက်ဆိုင်တယ်အစိုးရကတရားကိုတကယ်ထုတ်တာလားဒါမှမဟုတ်လုံခြုံရေးဘက်ကနေပြီးတော့ထုတ်တာကိုအစိုးရကမတားဆီးနိုင်လားဒါဟုတော့ကျွန်တော်ရှင်းလင်းလို့မသိရသေးပါဘူးဒါပေမဲ့တရားတော်ကမြန်မာနိုင်ငံမှာလွတ်လပ်ခွင့်တွေကိုတော့တဖြည်းဖြည်းပြန်ရုပ်သိမ်းလာနေတယ်လို့ကျွန်တော်တို့စိတ်ထဲမှာခံစားရပါတယ
်ဟုတ်ကဲ့နောက်တစ်ခုကပေါ့နော်ဒီနိုင်ငံအကျဉ်းသားတွေဆိုတာနိုင်ငံအပြောင်းလဲအတွက်ကိုယ်နိုင်ငံတိုးတက်ဖို့အတွက်ဆိုပြီးတော့ဘာလို့ပြောဘဝတွေကိုစည်းတည်ပြီးတော့လှုပ်ခဲကြတာတွေရှိပါတယ်အဲ့တော့ဒီနိုင်ငံရေးအကျဉ်းသားတွေအနေနဲ့ပေါ့အပြင်မှာအခုရောက်နေတဲ့လူတွေအနေနဲ့ကဟိုနိုင်ငံရေးစီးကြောင်းထဲမှာဘယ်လောက်ထိဟိုပါဝင်နိုင်ခွင့်တွေရှိနေပြီလဲခင်ဗျအ
ခုတချို့တွေကြတော့လည်းရှိပါတယ်ဒါကြောင့်မို့လဲဒီဟိုဘုံကြီးချုပ်ဖြစ်တဲ့သူတွေအစိုးရဘက်မှာတာဝန်ထမ်းဆောင်တဲ့သူတွေလွှတ်တော်ထဲမှာတာဝန်ထမ်းဆောင်တဲ့သူတွေဒီလိုမျိုးလဲဖြစ်တဲ့လူတွေဖြစ်ကြပါတယ်အဲ့လိုပဲတချို့ NGO တွေမှာဟိုသတင်းစာရေဒီယိုဒီလို channel လို journalist လောကတွေပေါ့လေဒီလိုနိုင်ငံရေးအကျဉ်းသားဟောင်းတွေအများကြီးရှိနေတယ်ရှိပါတယ်တပြည်နယ်ထဲမှာပဲပင်ကိုဝတ်ဒီပညာရေးချင်းအားနေတဲ့တကယ်လို့ညှင်းမနှိမ့်ဆက်တော်တော်လေးကိုခံရပြီးတော့အလုပ်ကိုမလုပ်နိုင်တဲ့ဆိုအလုပ်ရနိုင်မှုအခွင့်အလမ်းနေပေါ်တဲ့နိုင်ငံရေးအကျဉ်းသားတွေလည်းအများကြီးရှိနေပါတယ်ဆိုတော့ကျွန်တော်တို့ကဒီလိုလူမျိုးတွေကိုတော့တစုံတရာပြန်ပြီးတော့နိုင်ငံတော်အနေနဲ့ပံ့ပိုးပေးတာမျိုးတွေကူညီပေးတာမျိုးတွေတော့လှုပ်ဆောင်တဲ့လူထက်ပါတယ်ဒါကြောင့်မို့ကျွန်တော်တို့တစ်ဖက်ကလည်းဟို reparation ပေါ့ပြန်လဲကုစားရေးဥပဒေပေါ်ပေါက်လာဖို့လည်းကျွန်တော်တို့စူးစမ်းနေတာရောရှိပါတယ်
ဟုတ်ကဲ့အဲ့တော့ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လာရင်ကိုကိုကြီးတို့ AB အနေနဲ့ကအစိုးရတာဝန်ရှိသူတွေနဲ့ဓာတ်ရိုက်ဟလာညှိနှိုင်းတာမျိုးအကြံပြုတာမျိုးရောဘလို့အခွင့်အရေးတွေရှိပါလဲ
အရင်ဥသိမ်းစင်လက်ထက်တုန်းကတော့တက်ကြနိုင်ငံရေးအကျဉ်းသားစီစီကော်မတီဆိုပြီးဖွဲ့ထားတယ်အဲ့ဒီမှာလည်း AB ပြအဖွဲ့ဝင်ဖြစ်တဲ့အတွက်အစိုးရနဲ့ဓာတ်ရိုက်ကျွန်တော်တို့စကားပြောလို့ရတဲ့အခွင့်အရေးတွေရှိခဲ့ပါတယ်ဒါပေမဲ့2015ခုနှစ်မှာပဲဒီကော်မတီကိုဖျက်သိမ်းလိုက်တာရှိတယ်တော့ဒီအစိုးရအာဏာလွှဲပြီးတဲ့အခါမှာတော့လုံးဝကြီးဖျက်သိမ်းမလိုက်တာမျိုးရှိတယ်။အဲဒီအချိန်ကနေစပြီးတော့အခုအချိန်ကြီးတော့အစိုးရနဲ့တရားဝင်လမ်းကြောင်းတရိပ်စကားပြောမဲ့လမ်းကြောင်းတော့အခက်အခဲအများကြီးရှိနေပါသေးတယ
်။ဟုတ်ကဲ့။အဲ့တော့ကိုဝကြီးဒီအမေရိကန်ခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီဟလာဘာများဖြစ်ဆက်ပြောချင်တာရှိပါလား။အဲ့
တော့ကျွန်တော်တို့အဓိကတော့ကိုယ်ပြည်တွင်းရေးပြဿနာကိုကျွန်တော်တို့ကသိကြနိုင်နေနဲ့ဖြေရှင်းဖို့လိုပါတယ်။အဲ့တော့နိုင်ငံတကာနဲ့အမြဲတမ်းရန်ဖြစ်နေလို့နိုင်ငံတကာကပြောသမျှကိုလည်းအမြဲတမ်းငြင်းဆန်နေုံနဲ့ကျွန်တော်တို့ပြဿနာတွေကိုတွေ့လဲတော့မှာမဟုတ်ဘူး။ပဂရိပြဿနာရဲ့ပဂရိကိုကျွန်တော်တို့ပဂရိတိုင်းလက်ခံပြီးတော့ဘလို့ပြေလည်အောင်ဖြေရှင်းမလဲဆိုတဲ့အကြောင်းနည်းလမ်းနဲ့သိကြရှာဖို့လိုပါတယ်။အခုဆိုရင်အမေရိကန်ကဒီစစ်ကောင်းဆောင်မြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုအရေးယူဖို့ဆိုတော့မျိုးပြင်ဆင်နေတာရှိတယ်။ဆိုတော့ကျွန်တော်အစိုးရညာကတခြားဒီလိုမျိုးစစ်ကောင်းဆောင်တွေကိုအရေးယူယုံနဲ့ရန်တက်တော့မှာမဟုတ်ဘူး။တခြားဒီ investment လာမဲ့ကိစ္စတွေတခြားဒီတင်ရင်မှုအခြေအနေတွေကင်းမဲ့လာတဲ့အခါမှာစီးပွားရေးကအရန်ကိုထိုးကြတော့မယ့်ကိစ္စတွေဒီလိုမျိုးကိုလည်းကျွန်တော်တို့အများကြီးတွေ့နေရတာရှိတယ်။ရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အနာဂတ်တော့ကျွန်တော်တို့အတော်လေးစိုးရိမ်ပါတယ်။နောက်ကျွန်တော်တို့တိုင်းပြည်ကိုကာကွယ်ဖို့ဆိုလို့ရှိရင်လိုအပ်တာကကျွန်တော်တို့ရဲ့ညီညွတ်မှုရယ်ကျွန်တော်တို့ smart foreign policy လို့ခေါ်တယ်။အမှန်ကောင်းပေါ်နဲ့တိကျတဲ့နိုင်ငံခြားရေး policy ဒီနှစ်ခုနဲ့ပဲကျွန်တော်တို့ကအချုပ်အခြာအာဏာကိုကာကွယ်နိုင်မှာဖြစ်ပါတယ်။လက်နက်နဲ့ကာကွယ်ဖို့စဉ်းစားနေရင်တော့ကျွန်တော်တို့ကအချုပ်အခြာအာဏာတဖြည်းဖြည်းနဲ့လုံးဝပေါက်ပါတော့ပါလိမ့်မယ်။ဒါလို့ကျွန်တော်တို့ကနိုင်ငံကောင်းဆောင်တွေကိုအแทးမှရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကိုကျွန်တော်တို့တင်ပြချင်ပါတယ်။
ဟုတ်ကဲ့ကိုကြီးကျေးဇူးတင်ပါတယ်။